တောင်တရုတ်ပင်လယ်ပြင်မှာတိစောက်ထားတဲ့လူလုံကျွန်းတွေပေါ်မှာလေကြောင်းရံကာကွယ်ရေးနဲ့မစ်ဆိုင်ဒုံးကျည်ကာကွယ်ရေးစနစ်တွေကိုတရုတ်စစ်တပ်ကတပ်ဆင်လာနေတဲ့အတွက်အငင်းပွားနယ်မြေမှာတိုက်ခိုက်ရေးလေရင်တွေချထားမဲ့ရှေ့ပြည့်အစီအစဉ်တရက်အဖြစ်တွေ့မြင်လာနေရတယ်လို့အမေရိကန်သုတေသနဖွဲ့တစ်ခုကပြောဆိုလိုက်ပါတယ်။ ဒီကျွန်းတွေကိုစစ်နယ်မြေအဖြစ်မလုပ်ဖို့ပြီးခဲ့တဲ့နှစ်ထဲမှာတရုတ်သမ္မတရှီကျင်းပင်ကအမေရိကန်သမ္မတဘရက်အိုဘားမားကိုကတိပြုထားပေမဲ့အပြောနဲ့လုံမညီတာကိုအခုလောက်ရက်တွေကတက်တေပြနေတယ်လို့အာရှဒေသရေကြောင်းဆိုင်ရာပွင့်လင်းမြင်သာမှုရှိရေးAMTI ထဏာရဲ့ညွှန်ကြားရေးမှူးဂရက်ဂိုရီပေါ်လင်းကဗီအိုအေကိုပြောပါတယ်။ဒါဟာလက်နက်ကိုက်ပြစ်ခါတွေပေါ်ပေါက်လာရင်ဒီကျွန်းတွေမှာလက်နက ကျွန်တော်တို့ကနေရိုက်ကူးထားတဲ့ဓာတ်ပုံတွေကိုလာနဲ့ချီလေးလာဆန်းစစ်ပြီးတဲ့နောက်အတီးပြုတ်နိုင်ခဲ့တာဖြစ်တယ်လို့လည်း လွတ်ထွက်လာတဲ့ဒုံးတွေကိုအနီးကချိန်မုန်းနိုင်အောင်စီစဉ်ထားတာဖြစ်တဲ့အတွက်ကျုံးတွေကိုကာကွယ်ဖို့ရည်ရွယ်တယ်ဆိုတာသိတာနေတယ်လို့လည်းညွှန်ကြားရေးမှူးပေါ်လင်းကပြောဆိုခဲ့ပါတယ်ရှင်။